မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနိပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအသံလွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့စတင်ကြောင်းများအားယောဂဖြစ်ပွားမှုနည်းတဲ့မြို့နယ်များကနေစတင်ဖွင့်လှစ်မယ်ဆိုတဲ့သတင်း TikTok နဲ့ Instagram Video အတိုတွေရှာဖွေပေးနိုင်မယ့် Google လုံဆောင်ချက်အသစ်ဆိုတဲ့သတင်း Astro Photography ထောက်ပံ့မှုကို Pixel နဲ့ Pixel 4A မှာ Google ဖယ်ရှားဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမအဆုံးသတင်းတစ်ပုဒ်အနေနဲ့စတင်ကြောင်းများအားယောဂဖြစ်ပွားမှုနည်းတဲ့မြို့နယ်တွေကနေစတင်ဖွင့်လှစ်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။စတင်ကြောင်းများအားတနိုင်ငံလုံးအတိုင်းအတာဖြင့်တပြိုင်နက်တည်းမဖွင့်ဘဲနဲ့ယောဂဖြစ်ပွားမှုနည်းတဲ့မြို့နယ်များလူဦးရေနည်းတဲ့နေရာများရွှေပြောင်းနေထိုင်သူနည်းတဲ့နေရာတွေကနေစပြီးတော့အစင်းလိုက်စတင်ဖွင့်လှစ်ရန်အကဲဖြတ်စမ်းစစ်မှုပုံစံများဖြင့်စမ်းစစ်သုံးသပ်ပြီးတော့ဆောင်ရွက်ရမှာဖြစ်တယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာမြင့်ချွေးကပြောပါတယ်။အဆိုပါအကြောင်းအရာကို COVID-19 ကူးစက်မြန်ယောဂကာကွယ်တားဆီးထိန်းချုပ်နိုင်မှုအခြေအနေအရကျောင်းများအစဉ်သင်ဖြစ်နိုင်ရေးကြိုတင်ပြင်ဆင်ရန်ညှိနှိုင်းအစည်းအဝေးမှာပြောကြားခဲ့တာပဲဖြစ်ပါတယ်။စာတင်ကျောင်းများနဲ့တက္ကသိုလ်များမိသည့်အချိန်မှာပြန်ဖွင့်မယ်ဆိုတဲ့အချက်သည်ပြည်သူများရဲ့ COVID-19 ကာကွယ်ရေးဆိုင်ရာစည်းကမ်းလိုက်နာမှုအတိုင်းအတာပေါ်မူတည်နေတယ်လို့ပြည်ထောင်စုဝန်ကြီးဒေါက်တာမြင့်ထွေးကပြောပါတယ်။စာတင်ကျောင်းများပြန်လည်ဖွင့်လှစ်ရန်နဲ့ပတ်သက်ပြီးတော့နေရာဒေသအလိုက် COVID-19 ဖြစ်ပွားမှုအခြေအနေကူးစက်ပြန့်နှံ့မှုအရှိန်အဟုန်ကူးစက်ပြန့်နှံ့မှုနေရာဒေသမြို့နယ်အရေးအတွက်ပြည်သူလူထုရဲ့ပူပေါင်းပါဝင်မှုပမာဏတို့ကိုသုံးသပ်ပြီးတော့စာတင်ကြောင်းများပြန်လည်ဖွင့်လှစ်မဲ့ကိစ္စကို COVID-19 ကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဗဟိုကော်မတီရဲ့အဆုံးအဖြတ်ကိုရယူမှာဖြစ်ပြီးတော့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနအနေနဲ့နိုင်ငံတော်ရဲ့အနာဂတ်အတွက်လွန်စွာအရေးကြီးတဲ့ပညာရေးကဏ္ဍအတွက်အတတ်နိုင်ဆုံးဆောင်ရွက်ပံ့ပိုးသွားမှာဖြစ်တယ်လို့လည်းသိရပါဗျ။အခြေခံပညာဆောင်မွေးများနဲ့2020ပြည့်နှစ်တက္ကသိုလ်ဝင်ခွင့်ဆောင်မွေးများကိုအောင်မြင်စွာကျင်းပနိုင်ခဲ့တော့လေ2020ပြည့်နှစ်မတ်လ23ရက်နေ့မှာပထမဆုံး COVID-19 ပိုးတွေ့လူနာစစ်ဆေးအတည်ပြုခဲ့တဲ့ဖြင့်တက္ကသိုလ်တွေအားလုံးရဲ့ပထမပညာသင်နှစ်ဝက်ဆောင်မွေးတွေကိုသက်ဆိုင်ရာတက္ကသိုလ်ပညာရေးအဖွဲ့များရဲ့ဆုံးဖြတ်ချက်ဖြင့်ရနာခဲ့ရတာပဲဖြစ်ပါတယ်။ဆက်လက်ပြီး TikTok နဲ့ Instagram Video အတိုတွေရှာဖွေပေးနိုင်မယ့် Google လုံဆောင်ချက်အသစ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Google ဟာ Mobile ထုတ်ကုန်တွေမှာ Google App အတွင်းကိုယ်ပိုင် Carousel ပုံစံနဲ့ Instagram နဲ့ TikTok Video အတိုတွေရှာပေးမယ့်လုံဆောင်ချက်ကိုစမ်းသပ်နေပါတယ်။ Google ဟာကိုယ်ပိုင် platform မှာလူမှုမီဒီယာဖျော်ဖြေရေးရှာဖွေမှုနဲ့သုံးစွဲသူတွေကိုကာကွယ်ပေးပါမယ်။အခုလုံဆောင်ချက်ကတော့ဒီနှစ်အစောပိုင်းမှာတိုးချက်စမ်းသပ်သွားပါမယ်။ Google က Google Discover အတွင်း Short Video ဆိုတဲ့ Carousel ကိုတော့ပထမဆုံးမိတ်ဆက်ခဲ့ပါတယ်။ Google Discover ကတော့ Android ထုတ်ကုန်တချို့မှာ Home Screen ဘယ်ဘက်မှာရှိပြီးတော့ Google Mobile App မှာဆိုရင်တော့စိတ်ကြိုက်ပြင်လို့ရတဲ့ feed ဖြစ်တယ်။ Short Video ဆိုတဲ့အရာက Google ရဲ့ Story နဲ့လည်းကွာခြားပါတယ်။ Google Story ကတော့ iOS နဲ့ Android အတွက် Google Search App ကို2020 October မှာဖြန့်ခဲ့ပါတယ်။အရင်တုန်းက AMP Story ကိုတော့ Story လို့ပဲနာမည်ပြောင်းလိုက်ပါတယ်။ Story ထဲမှာလည်း USA Today, Vice, Now This, Best Day အခြားမီဒီယာတွေက Video အတိုလေးတွေပါဝင်လာပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ Astro Photography ထောက်ပံ့မှုကို Pixel နဲ့ Pixel 4A မှာ Google ဖယ်ရှားဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Google ဟာ Pixel 5နဲ့ Pixel 4A 5G အတွက် Ultra Wide Camera ထောက်ပံ့ခဲ့ပေမယ့် Stoughta မျိုးဆက် Tele Camera ထောက်ပံ့မှုကိုဖယ်ရှားခဲ့ပါတယ်။ Pixel ဖုန်းသုံးဆွဲသူတချို့က Astro Photography လုံဆောင်ချက်ကိုအသုံးပြုဖို့စိတ်အားထက်သန်ခဲ့ပြီးတော့ကွင်းပြင်ထဲမှာစမ်းသပ်ခဲ့ပါတယ်။ဒါပေမဲ့လည်းလက်တွေ့စမ်းသပ်လိုက်တဲ့အခါမှာပုံတွေက noise ထပြီးတော့အယောင်စွန်းနေပါတယ်။အထက်ကင်မရာကတော့ Mickey Way တပ်ပုံကောင်းတွေရိုက်ကူးပေးနိုင်မဲ့လိုချင်တဲ့ရလက်မရခဲ့ပါဘူး။အဲ့ဒီအတွက် Pixel ပိုင်ဆိုင်သူတွေက Google Support Forum မှာမေးခွန်းတွေမေးခဲ့ကြပါတယ်။ Google က night sight ကြောင့်မေးမြန်းကြတဲ့စာမျက်နှာမှာ Pixel 4A 5G နဲ့ Pixel 5 အတွက် Astro Photography ကို zone set တင်တဲ့အညီအမျှဒါမှမဟုတ် 1H တက်ကျော်လွန်ပြီးတော့ရိုက်ကူးမှပဲအလုပ်ဖြစ်မယ်လို့ပြောထားပါတယ်။ဒါကြောင့် Pixel 2မျိုးစလုံးက 60 megapixel camera တွေမှာ Astro Photography ပုံရိုက်ကူးဖို့ long exposure ဖမ်းယူဖို့မလိုပါဘူး။ Google ကပုံမှုကောင်းမွန်တဲ့ process လုပ်တာဒါမှမဟုတ် ultra wide ရိုက်ကူးဖို့ထောက်ပံ့ဖို့လိုလာပါတယ်။
အခုတင်ဆက်ပေးထားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့ဤပညာသတင်းတွေကို internet channel ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပရိသတ်တွေအနေနဲ့လည်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝေမြင့်မှုပါ။